မင်္ဂလာနှစ်သက်ပါရှင်တော်တရှင်နေနဲ့အတူမြန်မာပြည်သူပြည်သားအလုံး2025အတွက်အသင်ဖြစ်နေပြီလို့ထင်ပါတယ်နော်နိုင်ငံရေးလူမှုရေးစီးပွားရေးအပြင်အခြေအနေအရရတွေနဲ့2025မှာဖြတ်သန်းရမယ့်မြန်မာပြည်သူပြည်သားတွေအတွက် NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ရဲ့နှစ်သက်နှုတ်ခွန်းဆက်စကားလေးနဲ့အရင်မိတ်ဆက်ပေးချင်ပါတယ်ရှင်လူတိုင်းကိုယ်စီမှာတာဝန်ရှိကြပြီးတော့ဒီတာဝန်တွေကိုခြေပြင်ဖို့လိုတယ်လို့ကျမတို့ RFA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ဒီမိုကရေစီခီးကျန်းတဲ့ဒေါ်ဆန်းစုကြည်အစီအစဉ်မှာဒေါ်ဆန်းစုကြည်ပြောထားတဲ့နှစ်သက်နှုတ်ခွန်းဆက်စကားလေးကိုပြန်လည်ထုတ်လွှင့်ပေးချင်ပါတယ်ရှင်
။လူတိုင်းဟာကိုယ်ဘာလုပ်တင်တယ်လဲဆိုတာသိဖို့လိုပါတယ်။တာဝန်ဆိုတာဘာလဲဆိုတာမှန်မှန်ကန်ကန်သိရမယ်။နောက်ပြီးသိတဲ့အပေါ်မှာလုပ်နိုင်မယ်။နှစ်တိုင်းမရိုးနိုင်တဲ့ကိစ္စတော့ဒါပဲ။တာဝန်ဆိုတာအမြဲပဲရှိနေမှာပဲ။ဘယ်တော့မှရှောင်လို့မရဘူး။တစ်နှစ်ပြီးတစ်နှစ်တာဝန်တွေကလာမှာပဲ။ဒါပေမဲ့တာဝန်ကရှောင်ကျင်စရာလည်းမဟုတ်ဘူး။ကြောက်စရာလည်းမဟုတ်ဘူး။ပြေပြန်ဖို့ပဲလိုတယ်အဲ့ဒီစိတ်နဲ့ပြည်သူတွေကနေပြီးတော့ဆက်ပြီးလျှောက်သွားမယ်ဆိုလို့ရှိရင်နိုင်ငံကမဟုတ်ချအောင်မြင်မှာပါတိုးတက်မှာပါ
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့တပါပတိတူဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကလည်း2014အပအဝင်နေဟောင်းကအဖြစ်ပြက်တွေကိုသင်ခန်းစာယူရင်း2015မှာပြည်သူလူထုဟာအမှန်ကိုတေချာဝေဖန်ပိုင်းခြားရင်ငြိမ်းချမ်းတဲ့နှစ်တစ်နှစ်အဖြစ်အတူလျှောက်လှမ်းကြဖို့အတွက်နှစ်သက်နှုတ်ခွန်းဆက်ထားပါတယ်ရှင
်ဒီ2015ဒီလည်းပဲဒါအများတွေကနေပြီးတော့စိန်ခေါ်မှုတွေရှိတယ်လို့ပြောညာတော့လေဒီစိန်ခေါ်မှုတွေကိုအေးချမ်းချမ်းကြော်လွှမ်းနေတဲ့နှစ်ဖြစ်ပါစေ။နောက်ပြီးတော့အားလုံးပြည်သူလူထုတွေလည်းပဲဆက်လက်ပြီးတော့ဒါတော့အရင်ရှိတဲ့အနေအထားတွေအားလုံးမှသင်ခန်းစာယူပြောပြပြီးတော့တကယ်အိတ်ခါယူပေါ့နော်အကောင်ဆုံးဖြစ်နေအောင်လုပ်ကဲ့နိုင်ပါစေ။နောင်လာလာသားဖြစ်တဲ့နောက်ပေါက်တဲ့ကလေးတွေအားလုံးတွေလည်းရှေ့ဆက်ပြီးသူတို့ရဲ့ခံရတင်းတယ်တဲ့နိုင်ငံတရားဖြစ်တဲ့ဆိုပြီးပြန်လည်ပြီးတော့ရောက်ရှိနိုင်ပြီးဒီထက်မှကပိုပြီးကျိုးပန်းလုံးပန်းပြီးလုပ်ကဲ့နိုင်ပါစေဆိုအဲ့ဒီလိုပဲဆူတောင်းနေရတော့မှာပဲဗျာလို့ပြောချင်ပါတယ်
မြန်မာနိုင်ငံဟာနှစ်ပေါင်း60ကျော်ပျက်စီးယွံ့ွေးနေတဲ့အခြေအနေတွေနဲ့ပြဿနာတွေအလုံးကိုအထူးတကားဘယ်လိုဖြေရှင်းကြမလဲဆိုတဲ့နှစ်တစ်နှစ်ဖြစ်ဖို့လိုတယ်လို့ရှန်တိုင်ရင်သားကောင်းဆောင်ဥခွန်ထွန်းဦးရဲ့နှုတ်ခွန်းဆက်စကားကိုလည်းနားဆင်ပါအောင်ရှင
်ကျွန်တော်တို့ဒူရီမတူရီကိုလိုဘေးချိတ်ထားချိတ်ရပြီးတော့သူရောအတ္တိဘာကြီးရဲ့ချက်ဖြစ်တဲ့တော့တိုင်းပြည်ပြဿနာပေါင်းစုံနေဘယ်လိုနော်ရုပ်ထွက်နိုင်မလဲဘယ်လိုလုပ်ပြီးတော့ကျွန်တော်အဲ့ဒီဘာသာဝပြောဖို့တော့တော့ပြီးတော့တော့သားရည်အတွက်ဘယ်လို target ရှိတယ်ဆိုတော့တွေးမြင်နေတာကျွန်တော်တို့အားလုံးဝိုင်းဝန်းစဉ်းစားပြီးတော့လုပ်ကြစီချင်တယ်အဲ့တော့အားလုံးကတော်တော်လေးကိုအစိုးရကိုယိုင်နေတော့ကျွန်တော်အနေနဲ့ပြောချင်တာတော့တော်ပါတော့ရတနာရရပါတော့နော်ကုလိပြကူရှစ်ပြီးတော့နော်ဘယ်လိုလုပ်လို့ကြပါနော်ဖြေကြပါနော်အချက်တရားနော်ရေဝဲပိုက်ပြီးတော့ကျွန်တော်တိုင်းပြည်အတွက်ဆက်လက်ပြီးတော့အလုပ်လုပ်သွားဖို့အရေးကြီးတယ်နော်။ဒါငင်းကြေးကြီးကအစခြားစားမှုကအလဲ၊လေယာဉ်သင်းသင်းဒီစီးမှုတွေကအဆုံးနော်။ဒါဒီအားလုံးပြည်ဖြစ်အောင်ဝိုင်းဝန်းပြီးတော့ကျွန်တော်တို့လုပ်ကြပါလို့ကျွန်တော်တိုက်တွန်းလိုပါတယ်
2015မှာပြည်သူပြည်သားအလုံးဟာတိုင်းပြည်ကိုခေါင်းဆောင်တဲ့သူတွေစီကရှင်းလင်းတိကျတဲ့စကားမျိုးတွေရဖို့မျှော်လင့်နေကြတယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကလည်းသူ့ရဲ့နှစ်သက်နှုတ်ခွန်းဆက်စကားမှာဆိုထားပါတယ်ရှင်
ဟိုတိုင်းပြည်ကတကယ်ကိုအရေးကြီးတဲ့အချိန်ရောက်လာတာအမှန်ပဲဒါကျွန်တော်ပူပါနာရှိတယ်ဘာလို့လဲပြည်ရင်းငြိမ်းချမ်းရေးကိစ္စရှိတယ်ပြည်ရဲ့ကပွဲစည်းပုံပြင်ဆင်ရေးကိစ္စတွေရှိတယ်အဲ့ဒါတွေအတွက်ကကျွန်တော်တို့ပြည်သူလူထုမျှော်လင့်ထားတာဒီအကြက်တဲကိုရုံးကန်နေကြတာရှိတယ်အဲ့တော့ကဒီနိုင်ငံရေးမှာဒီမိုကရေစီရေးမှာလှုပ်ရှားနေကြတဲ့သူတွေတာဝန်ခံရတဲ့သူတွေကထင်ရှားပြီးတော့ရှင်းလင်းတဲ့သတင်းစကားမျိုးပေးရမယ်လို့ကျွန်တော်နားလည်ထားတယ်အဲ့တော့ပြည်သူလူထုမျှော်လင့်နေတာကနှုတ်ဆက်စကားထက်ရှင်းလင်းတဲ့သတင်းစကားတစ်ခုကိုလိုချင်နေမယ်အခြေအနေကဘယ်လိုရှိတယ်အဲ့တော့ကြောင့်ဘယ်လိုချီတက်ကြရမယ်ဘယ်လိုပူပေါင်းပြီးတော့အားလုံးပါနိုင်တဲ့အခြေအနေတရားကိုဖန်တီးကြရမယ်အောင်ပွဲကိုဘယ်လိုသွားကြမယ်ဆိုတာမျိုးပေါ့အဲ့လိုမျိုးရအောင်အားလုံးစူးစမ်းပြီးတော့ပြည်သူကိုတရင်စကားပါတဲ့နေလို့ကျွန်တော်ထင်ပါတယ်ပြည်သူတွေကလည်းအဲ့ဒီတရင်စကားပေါ်မှာမူတည်ပြီးတော့အောင်ပွဲရောက်အောင်ဘလို့အတူတူကြည်တက်ကြမလဲဆိုတော့မျိုးဆုံးဖြတ်နိုင်တာမျိုးပေါ့အဲ့ဒီလိုနှစ်မျိုးရောက်ပါသေးလို့ကျွန်တော်ဆန္ဒပြုပါတယ
်တစ်နှစ်ပြီးတစ်နှစ်လူမှုရေးလုပ်ငန်းတွေထဲမှာဘဝတွေကိုနှိမ့်ယုတ်ထားတဲ့နိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးကျော်သူကတော့2015မှာကိုတာဝန်ကိုယူတတ်ကြဖို့လိုတယ်လို့တိုက်တွန်းထားပါတယ်ရှင
်တော်တို့ကအခုဒီနိုင်ရေးကျန်းမာရေးပညာရေးသဘာဝပေးကြေးရင်းတူတာတို့ဘာလို့အပြင်ကအမိုက်ကောက်နေရမိုက်ကောက်တဲ့ဒီကဘာကျွန်တော်တို့ဒီကိုဘိုက်ကိုရှင်ဆိုတဲ့လူကိုနဲ့ကျွန်တော်တို့သုံးစားပုံနေနဲ့လုပ်တယ်အဲ့တော့ဒီ2015မှာလဲကိုရဲ့ခန္ဓာထဲမှာရှိတဲ့ဒီကိလေသာအငြိစည်းတွေကိုကိုအမိုက်ကိုရှင်းကြပါလို့ပဲဒါမင်းဆိုရနဲ့ပြည်သူလူထုအားလုံးဒါကျွန်တော်ဒီစကားပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါရှင်ဒါကတော့2015ခုနှစ်အတွက်ချင်ရှားသူတချို့ရဲ့နှစ်သက်နှစ်ခွန်းဆက်စကားတွေပါရှင်ကျမတို့ RFA မြန်မာဝိုင်းကအဖွဲ့သူအဖွဲ့သားတွေကလည်း2015မှာတောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအလုံးငြိမ်းချမ်းပြီးတော့တာယာဝါပြောတဲ့ဘဝတွေလုံခြုံမှုရှိပြီးတော့အာမခံချက်ရှိတဲ့ဘဝတွေကိုပိုင်ဆိုင်ကြပါစေလို့လည်းနှုတ်ခွန်းဆက်စကားဆိုပါတယ်ရှင်